This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
ရေဒီယိုအန်ယူဂျီသတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆေးအာနာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလာရပါတယ်။မင်္ဂလာမနက်ခင်ဗျာခင်ဗျာ။အခုချိန်ကစတင်ပြီးတော့2025ခုနှစ်စက်တင်ဘာလ19ရက်ရေဒီယိုအန်ယူဂျီမနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုຫນွေဦးအလင်္ကာကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ကနီမြို့နယ်တိုက်ပွဲမှာထွက်ပြေးလာတဲ့စစ်ကောင်စီတပ်ဖွဲ့ကို ULF ကကြားဖြတ်တိုက်ခိုက်တုံ့ပန်း3ဦးနဲ့လက်နက်များသိမ်းဆည်းရမိခဲ့တဲ့သတင်းကိုတင်ပြပေးချင်ပါတယ်စကိုင်းတိုင်းကနီမြို့နယ်ချောင်းမကျွာရှိတိုက်ပွဲမှာစစ်ရှုံးထွက်ပြေးသွားတဲ့စစ်ကောင်စီတပ်ဖွဲ့ကိုရမပင်မြို့နယ်ခြေဆိုင် Union Liberation Front ULF ပြည်သူ့ကာကွယ်ရေးအဖွဲ့ကကြားဖြတ်တိုက်ခိုက်ခဲ့ရာစစ်တုံ့ပန်း3ဦးနဲ့လက်နက်ခဲယမ်းများထပ်မံသိမ်းဆည်းရရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်စစ်ကောင်စီတပ်ဖွဲ့ဟာကနီမြို့နယ်အတွင်းစစ်ကြောင်းထို့ကရွာများကိုစီးနင်းလူရဲမိရှုဖျက်ဆီးမှုများပြုလုပ်နေခဲ့ရာစက်တင်ဘာလ17ရက်နေ့ကချောင်းမရွာမှာတော်လိုင်းတပ်ဖွဲ့များကတိုက်ခိုက်ခဲ့တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဖွဲ့ပေါင်း3ဦးသေဆုံးခဲ့ပြီးတုံ့ပန်း4ဦးနဲ့လက်နက်များသိမ်းဆည်းရရှိခဲ့တယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ကစက်တင်ဘာလ12ရက်နေ့မှာထုတ်ပြန်ထားပါတယ်ထို့နောက်ချောင်းမရွာမှာရင်းမပင်မြို့နယ်ဗန်မွေးရွာပြူစော်တီစကန်ဘတ်သို့စုခွာထွက်ပြေးသွားခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ကို ULF ကနေကြားဖြတ်တိုက်ခိုက်ခဲ့ရာဒုတက်ချက်2ဦးနဲ့ပြည်သူစစ်ပါတာစာ2ဦးတို့ကိုတုံ့ပန်းဖြင့်ဖမ်းဆီးရမိခဲ့တဲ့ပြီး MA1 တနက်2လက် MA2 တနက်2လက် 5.56mm ကြီးစံ200နဲ့ဖုံးလေးလုံးကိုလည်းသိမ်းဆီးရရှိခဲ့တယ်လို့ဖော်ပြထားပါတယ်စက်တင်ဘာလအတွင်းတက်မ33လက်အောက်ခံခမရ16တရင်မှာဗိုလ်မှူးအဆင့်သူရိဦးဆောင်နဲ့အင်အားတရာခန့်နဲ့စစ်ကြောင်းထိုးကလမ်းမိုင်းကိုစိုးမိုးရန်ကြိုးစားနေတယ်လို့သိရှိရပါတယ်ခင်ဗျာဆလဘီထီလင်းမြို့နယ်တနေရာမှာစစ်ကောင်မရှင်တပ်သားများဝှက်ထားခဲ့တဲ့လက်နယ်ခဲယမ်းချို့ကိုတွေ့ရှိရမိခဲ့တဲ့သတင်းကိုတင်ပြပေးချင်ပါတယ်ထီလင်းမြို့နယ်ဒေါ်ရင်တနေရာမှာစစ်ကောင်မရှင်တပ်ဖွဲ့ဝင်များစစ်ကြောင်းထိုးစဉ်ကဟွက်ထားခဲ့တဲ့လက်နက်ခဲယမ်းများကိုတွေ့ရှိကြောင်းရောလင်းနဲ့မှဖော်ပြထားပါတယ်စက်တင်ဘာလ18ရက်နေ့ကပြည်သူ့ဒေါ်လင်းအဖွဲ့ဝင်များငယ်မြေလှည့်ကင်းဆောင်ရွက်နေစဉ်ဒေါ်ရင်တနေရာမှာအဆိုပါလက်နက်ခဲယမ်းများကိုတွေ့ရှိခဲ့တာဖြစ်တယ်လို့သိရှိရပါတယ်တွေ့ရှိခဲ့တဲ့ပစ္စည်းများမှာ RPG ထိပ်ပူးနှလုံး60မမလက်နက်ကြီးကြီး23လုံးအိုနာကနှစ်ခုစသည်လို့ဖြစ်တယ်လို့သိရှိရပါတယ်ထီလင်းမြို့ရှိစစ်ကောင်မရှင်တပ်ဖွဲ့ဝင်များဟာမြို့နာနီး9မိုင်ပတ်လည်ရှိကျွော်များကသာစစ်ကြောင်းထိုးဝင်ရောက်နေကြပြီးစက်တင်ဘာလ18ရက်နေ့မနေ့ပိုင်းကလည်းမြို့တောင်ဘက်တရခါရွာကိုအင်အား80နဲ့ဝင်ရောက်ခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာဆလဘီတံပြူစရက်မှာစစ်ကောင်မရှင်ကင်းမုံကိုဝင်ရောက်တိုက်ခိုက်ခဲ့ရာ4ဦးသေဆုံးခဲ့တဲ့သတင်းကိုတင်ပြပေးခြင်းပါတယ်မွန်ပြည်နယ်တံပြူစရဲမြို့နယ်အနင်းကျွော်ဘူတာနီးရှိစစ်ကောင်မရှင်ကင်းမုံကိုဝင်ရောက်တိုက်ခိုက်ခဲ့ရာ4ဦးသေဆုံးခဲ့တယ်လို့ MSRF ကသတင်းထုတ်ပြန်ထားပါတယ်စက်တင်ဘာလ18ရက်နေ့မနေ့စံတားရီချိန်မှာစစ်ကောင်မရှင်ကင်းမုံကိုတောက်ကြားစစ်စင်ရေးဖော်ဆောင်ကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးစစ်ကောင်မရှင်တပ်သား4ဦးသေဆုံးတာကိုမျက်မြင်တည်ပြုနိုင်ခဲ့တယ်လို့ဆိုပါတယ်အဆိုပါတိုက်ခိုက်မှုကိုမွန်ပြည်ဖက်ဒရယ်ကောင်စီ MSFC ကာကွယ်ဌာနအောက်ကတပ်များဖြစ်ကြတဲ့မွန်ပြည်တော်လှန်ရေးတပ် MSRF နဲ့ရေးပြည်သူကာကွယ်တပ် YPDF တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပြီးထိခိုက်မှုမရှိဘဲအောင်မြင်စွာစုခွာနိုင်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာမော်တော်နေဆက်ကုံတွေးလမ်းမှာ KNLA ပူးပေါင်းတပ်နဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးစစ်ကောင်မရှင်တပ်သား2ဦးသေဆုံးခဲ့တဲ့တဲ့တင်ကိုတင်ပြပေးခြင်းပါတယ် တနင်္သာရီတိုင်းကရင်မျိုးသားစီယုံ KNU မြိတ်တဝဲခရိုင်အုပ်ချုပ်မှုနယ်မြေတနောတရီမြို့နယ်တနင်္သာရီထိုင်းမြန်မာနယ်စပ်ကုံတွေးလမ်းပေါ်မှာစစ်ကောင်မရှင်တပ်နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNU မြိတ်တဝဲခရိုင်ကသတင်းထုတ်ပြန်ထားပါတယ်စက်တင်ဘာလ18ရက်နေ့မနေ့၈ :00 ဝန်းကျင်မှာမောတောင်နေဆက်ကုံတရေးလမ်းရှိတိန်ခွန်ကျေးရွာနီးမှာစစ်ကောင်မရှင်တပ်နဲ့ KNL တပ်မဟာလီတရင်စစ်တပ်နဲ့တော်လိုင်းပူပေါင်းတပ်များကြားတိုက်ပွဲဖြစ်ပွားခဲ့တာလို့ဆိုပါရယ်တိုက်ပွဲအတွင်းစစ်ကောင်မရှင်တပ်သား2ဦးသေဆုံးခဲ့ပြီး2ဦးထိခိုက်ဒဏ်ရာရရှိခဲ့ကာ MA1 တနက်တလက် MA3 တနက်တလက်လက်ပစ်ဘုံတစ်လုံးကြီးစံတရာတောင်းနဲ့ G-box 4ခုကိုတင်းစီရမိခဲ့တယ်လို့သိရှိရပါရယ်ခင်ဗျာယခုတခါဖားကံမှာစစ်တပ်ကစမ်းကြော်ရွာကိုသိမ်းပိုက်ပြီးလက်နက်ကြီးများပစ်ခတ်ကြောက်မြတ်လုပ်ကွက်များကိုမီးရှို့ဖျက်ဆီးခဲ့တဲ့သတင်းကိုတင်ပြပေးကြပါမယ်။စက်တင်ဘာလ18ရက်နေ့မွန်လွဲပိုင်းမှာ KIA နဲ့ PDF ဒေါ်လာရင်းတပ်များဆုတ်ခွာသွားတဲ့စမ်းကြော်ရွာကိုစစ်ကောင်စီကသိမ်းပိုက်ပြီးနောက်လက်နက်ကြီးများနဲ့ရန်တမ်းပစ်ခတ်ခြင်းနဲ့ကြောက်မြတ်လုပ်ကွက်များရတနာမိုးမြင်ကုမ္ပဏီပိုင်းစည်ရန်များများကိုမီးရှို့ဖျက်ဆီးခြင်းများကိုဆက်လက်လုပ်ဆောင်နေကြောင်းဒေသစည်ရေးသတင်းရင်းမြစ်များကနေသိရှိရပါသည်စက်တင်ဘာလ18ရက်နေ့မနက်9နာရီခန့်မှာဖားကံမြို့နယ်မှာတိုက်ပွဲများဖြစ်ပွားခဲ့ပြီးနေ့လယ်ပိုင်းမာနာကွတ်တင်မှာစစ်တပ်လက်နက်ကြီးကြောင်ပြည်သူတဦးသေဆုံးခဲ့ပြီး3ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါသည်ထို့တူညနေပိုင်းမှာရှရွန်ခအာစီကျောင်းကိုလက်နက်ကြီးနဲ့တိုက်ခတ်ခဲ့တာကြောင့်ဖျားကျောင်းဆောင်နဲ့ကချင်ဖိုးတူတေဆုံးခဲ့တယ်လို့ညနေ၄နာရီချိန်ခန့်မှာမော်ရှန်ဆိုင်းတောင်နဲ့မော်ရှန်ချောင်းပြဘက်ကိုလက်နက်ကြီးနဲ့တိုက်ခတ်ခဲ့တာကြောင့်ကလေးငယ်တူတေဆုံးခဲ့ပြီးကလေးငယ်ပါဝင်၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ဒါအပြင်ဖားကံမြို့မော်ဝိုင်းရိုက်ွက်ရှိစူပေါင်းယုံနီမှာစိတ်ကောင်းစီကမြို့သားတူကိုတနက်နဲ့ပြစ်တက်ပြီးရုပ်လောင်းကိုတည်ယူသွားခဲ့တယ်လို့သိရှိရပါတယ်ခင်ဗျာဆလဘီဂီနီပြည်နယ်ရှိတနန်ဥကွာဖျားကျောင်းကိုအကြမ်းဖက်စစ်တပ်ကဘုံကျဲတိုက်ခိုက်ခဲ့တဲ့တဲ့ရင်ကိုတင်ပြပေးတင်ပါတယ်။ဂီနီပြည်နယ်ဒီမော့ဆူမြို့နယ်နောက်ထန်းရှိတနန်ဥကွာဖျားကျောင်းကိုအကြမ်းဖက်စစ်တပ်ဘက်မှဂျက်ဖိုက်တာနဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဂီနီမျိုးသားများကာကွယ်တဲ့ KNDF ရဲ့ဗဟုသတင်းနဲ့ပြန်ကြားရေးတာဝန်ခံတာအေဆူကပြောကြားထားပါတယ်။စက်တင်ဘာလ18ရက်နေ့မနေ့ပိုင်းမှာဖြစ်ပွားခဲ့တဲ့အဆိုပါတိုက်ခိုက်မှုကြောင့်လူထိခိုက်ဒဏ်ရာရှိမှုမရှိခဲ့တော့လေဖျားချောင်းပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာဆလဘီမုံရွာမှာစစ်ကောင်မရှင်တပ်ကပြစ်ခတ်ခဲ့တဲ့လက်နက်ကြီးကြောင့်အမျိုးသမီးတူတေဆုံးခဲ့တဲ့တဲ့ရင်ကိုတင်ပြပေးကြပါတယ်စကိုင်းတိုင်းမုံရွာမြို့နယ်ငကတွင်းကျွာမှာစစ်ကော်မရှင်တပ်ကပစ်ခတ်ခဲ့တဲ့လက်နက်ကြီးထိမှန်ခဲ့တာကြောင့်အမျိုးသမီးတူတေဆုံးခဲ့တယ်လို့မုံရွာမြို့နယ်သတင်းမှန်ပြန်ကြားရေးကနေသတင်းထုတ်ပြန်ထားပါတယ်။စက်တင်ဘာလ18ရက်နေ့ညနေ 9:00 ခွဲအချိန်မှာမူဂိတ်မှာထိုင်းချတက်ဆွဲထားတဲ့စစ်ကော်မရှင်တပ်ကတိုက်ပွဲဖြစ်ပွားမှုစစ်ရေးလှုပ်ရှားမှုမရှိဘဲငကတွင်းကျွာကိုလက်နက်ကြီးနဲ့လေးချိန်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။လက်နေကြီးကြောက်ပောက်ခွဲမှုကြောင့်အမျိုးသားတူနေအမျိုးသမီးလေးဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးစက်တင်ဘာလ18ရက်နေ့မနေ့ပိုင်းမှာအမျိုးသမီးတူတေဆုံးသွားခဲ့တယ်လို့သိရှိရပါတယ်။ဒါပြင်စက်တင်ဘာလ15ရက်နေ့ည10နာရီခွဲအချိန်ကလည်းရင်းမပင်ခရိုင်အကျိုးကုံအောင်စရာမှစစ်ကော်မရှင်တပ်ကညောင်ပင်ဆောက်ကြီးရွာကိုဟာဝေဇာနဲ့ခုနှစ်ကြိမ်ပစ်ခတ်ခဲ့ရာပြည်သူတူထိမှန်ဒဏ်ရာရရှိခဲ့ပြီးဒိုင်နာကားတစ်စီးပျက်စီးခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။ပဲခူးခရိုင်ပကဖာတိုက်ခိုက်ရေးမွမ်းမံတင်းတန်းစင်မွေးပြုလုပ်ခဲ့တဲ့တရင်ကိုတင်ပြပေးကြပါမယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော်အထူးတိုင်းစစ်ဌာနနဲ့ပူးပေါင်းပြီးပဲခူးတိုင်းပဲခူးခရိုင်ပကဖာရဲ့တိုက်ခိုက်ရေးမွမ်းမံတင်းတန်းစင်မွေးကိုကျင်းပပြုလုပ်ခဲ့တယ်လို့ပဲခူးခရိုင်ပကဖာကတရင်ထုတ်ပြန်ထားပါတယ်။စက်တင်ဘာလ14ရက်နေ့ကကျင်းပခဲ့တဲ့၎င်းတင်တန်းစင်ပွဲမှာပဲခူးခရိုင်ပကဖနိုင်ရကကြီးအဖူးမန်ကျော်နီအထူးတိုင်းစစ်ဌာနနီးပြူဟာမှုရဲဘော်ရန်နိုင်နဲ့ ABSDF ရဲဘော်ဟောင်းရဲဘော်လွမ်းသူတို့တက်ရောက်အမှာစကားပြောကြားခဲ့တယ်လို့ဆိုပါတယ်ထို့နောက်တင်နန်းသားရဲဘော်များမှတစ္ဆာရီတောက်ခြင်းတစ္ဆာဒိဋ္ဌံရွဆိုခြင်းများပြုလုပ်ခဲ့ကစံပြရဲဘော်စုနှင့်အကောင်းဆုံးတက်ဆိတ်စုတို့ကိုချီးမြှင့်ပေးအပ်ခဲ့ပြီးပဲခူးခရိုင်ပကဖတာဝန်ခံရဲဘော်ဖြိုးမောင်ကကျေးဇူးတင်စကားပြောကြားခဲ့တယ်လို့သိရှိရပါတယ်ဒေါ်လင်းအနေနဲ့တနင်္လာမှာပြုလုပ်ခဲ့တဲ့အဆိုပါမွမ်းမံတင်တန်းကို ABSDF အမှတ်3တင်မှုနဲ့ရဲဘော်များပဲခူးခရိုင်တွင်းရှိပဲခူးဖျားကြီးအင်းတကောတနက်ပင်ဝေါ်ကဝနဲ့ဒိုင်ဦးမြို့နယ်တို့မှာပကဖတာဝန်ခံများနဲ့ရဲဘော်များတက်ရောက်ခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာယခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှယ်နဲ့ပရဲဖို့တို့ကနေပေးပို့ထားခြင်းဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးလင်ပါပါ
Thank you.
စီသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုကျွန်တော်ຫນွေဦးနိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့တာဝန်ရှိသူတွေရဲ့အဆုံးဖြတ်တွေကြန့်ကြာမှုကြောင့်မြို့နယ်တွေမှာနေနာစေတာမျိုးမရှိရအောင်ဝိုင်းဝန်းစူးစမ်းဆောင်ရွက်ပေးချဖို့လိုအပ်ကြောင်းပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးပေါ်ဆောင်မှုဘုတ်ကော်မတီအစည်းအဝေးအမှတ်စဉ်33မြင်းဆောင်2025ကိုစက်တင်ဘာလ18ရက်နေ့မနက်ပိုင်းမှာကျင်းပပြုလုပ်ခဲ့ရာအစည်းအဝေးမှာဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးပေါ်ဆောင်မှုဘုတ်ကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းကအဖွင့်အမှာစကားပြောကြားခဲ့ကြောင်းသတင်းရရှိပါသည်။ပြည်ထောင်စုဝန်ကြီးချုပ်ကအဖွင့်အမှာစကားပြောကြားရာမှာကော်မတီအနေနဲ့အပတ်စဉ်မပြတ်မကွက်အစည်းအဝေးတွေပြုလုပ်ပြီးတော့အုပ်ချုပ်ရေးကိစ္စအဝဝကိုစနစ်တကျစီမံဆောင်ရွက်ခဲ့ကြတာ၄နှစ်တင်းတင်းရှိလာပြီဖြစ်ပြီးတော့တမျိုးနေချင်းအခြေအနေတွေလေးလာဆန်းစစ်ပြန်လည်သုံးသပ်စတာတွေကိုလည်းပြည့်ပြည့်စုံစုံမဟုတ်တာတောင်အတိုင်းအတာတစ်ခုအထိလှုပ်ဆောင်နိုင်ခဲ့ကြတဲ့အနေအထားဖြစ်ပါကြောင်းဒီလိုသုံးသပ်ချက်တွေပြုလုပ်နိုင်ခဲ့တာကြောင့်လည်းလိုအပ်ချက်တွေကိုပြင်ဆင်နိုင်ခဲ့ကြတာရှိသလိုကျွန်တော်တို့ရဲ့လက်ရှိအခြေအနေတွေအရတော်လကောင်လူပုဂ္ဂိုလ်တဦးချင်းစီရဲ့တော်လှန်ရေးခံယူချက်နဲ့အခြေအနေတွေအရတော်လကောင်မပြေနိုင်ခဲ့ကြတဲ့ကောင်းမွန်အောင်မဆောင်ရွက်နိုင်ခဲ့ကြတဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါကြောင်းတော်လှန်ရေးကာလအုပ်ချုပ်ရေးပေါ်ဆောင်ရတာမလွယ်ကူပေမဲ့ဒီအုပ်ချုပ်ရေးကဏ္ဍဟာနိုင်ငံတကာကတော်လကောင်ပြည်သူများကတော်လကောင်တော်လှန်ရေးရဲ့ရည်ချိန်ကိုအကဲဖြတ်သုံးသပ်တဲ့အခါမှာအရေးကြီးတဲ့ကဏ္ဍတစ်ခုအဖြစ်ရှိနေတာဖြစ်ပါကြောင်းဒါကြောင့်ဆောင်ရွက်စရာကိစ္စတွေကိုတတ်နိုင်သမျှအကျွေးမထားဘဲနဲ့ပြည့်ပြတ်အောင်ဆောင်ရွက်ကြဖို့လိုမှာဖြစ်ပါကြောင်းနဲ့မြို့နယ်တွေအနေနဲ့အချိန်နဲ့တပြေးညီလောက်ကန်ဆောင်ရွက်နေကြတာဖြစ်လို့ကျွန်တော်တို့တာဝန်ရှိသူတွေရဲ့အဆုံးဖြတ်တွေကြန့်ကြာမှုကြောင့်မြို့နယ်တွေမှာနေနာစေတာမျိုးမရှိရအောင်ဝိုင်းဝန်းစူးစမ်းဆောင်ရွက်ပေးကြဖို့လိုအပ်မှာဖြစ်ကြောင်းတို့ကိုထည့်သွင်းပြောကြားခဲ့တယ်လို့သိရပါတယ်။ဆက်လက်ပြီးတော့တက်ရောက်လာကြတဲ့ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးပေါ်ဆောင်မှုဘုတ်ကော်မတီအဖွဲ့ဝင်များမှအမှတ်စဉ်32မြင်းဆောင်2025မှာချမှတ်ထားတဲ့ဆုံးဖြတ်ချက်ရှေ့လုပ်ငန်းစဉ်များနဲ့ပတ်သက်ပြီးတော့ပြီးစီးမှုအခြေအနေများနဲ့ဆက်လက်ဆောင်ရွက်ရန်ကြံရှိနေသေးတဲ့လုပ်ငန်းစဉ်များကိုချပြရှင်းလင်းပြီးတက်ရောက်လာကြတဲ့တာဝန်ရှိသူများကအကြေတဝင့်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။အဆိုပါအစည်းအဝေးကိုပြည်ထောင်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်ဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများအမြဲတမ်းအတွင်းဝန်များတွဲဖက်အတွင်းဝန်များနဲ့ဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့စစ်ကော်မရှင်ပြုလုပ်မဲ့တရားမဝင်ရွေးကောက်ပွဲအား MSFC နဲ့ MSCC တို့မှအတူလက်တွဲဆန့်ကျင်သွားမှာဖြစ်ကြောင်းပူးတွဲသတင်းထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။မွန်ပြည်ဖက်ဒရယ်ကောင်စီ MSFC တဘာပတိနိုင်ကောင်းရွတ်ဦးဆောင်တဲ့အဖွဲ့နဲ့2020ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်များအခြားအစုအဖွဲ့များဖြင့်ဖွဲ့စည်းထားတဲ့မွန်ပြည်နယ်အတိုင်းပင်ခံကောင်စီ MSCC ဥက္ကဋ္ဌဒေါက်တာခင်ဆောင်ဦးဆောင်တဲ့အဖွဲ့တို့ဟာအွန်လိုင်းမှာတစ်ဆင့်စက်တင်ဘာလ16ရက်နေ့မှာပထမအကြိမ်တွေ့ဆုံခဲ့ကြောင်းသတင်းရရှိပါရယ်။နောက်ပတ်တွေ့ဆုံမှုမှာမွန်ပြည်နယ်အတွင်းနိုင်ငံရေးစီရေးဖြစ်စဉ်များအပေါ်သုံးသက်ဆွေးနွေးခြင်းစစ်ကော်မရှင်မှကျင်းပပြုလုပ်မဲ့တရားမဝင်ရွေးကောက်ပွဲအပေါ်ဆွေးနွေးခြင်းနဲ့ရှေ့ဆက်လက်တွဲလှုပ်ဆောင်နိုင်မဲ့လုပ်ငန်းများကိုနှစ်ဖက်အမြင်ဖလှယ်ဆွေးနွေးခဲ့ကြတယ်လို့သိရပါရယ်။ဆွေးနွေးပွဲအတွင်းစစ်ကော်မရှင်မှပြုလုပ်မဲ့တရားမဝင်ရွေးကောက်ပွဲအားမွန်ပြည်နယ်ကိုကိုးစားပြုတဲ့မွန်ပြည်ဖက်ဒရယ်ကောင်စီ MSFC နဲ့မွန်ပြည်နယ်တိုင်းပင်ခံကောင်စီ MSCC တို့မှအတူလက်တွဲဆန့်ကျင်သွားမှာဖြစ်ကြောင်းပူးတွဲသတင်းထုတ်ပြန်ထားပါရယ်ခင်ဗျာ။ဆက်လက်ပြီးတော့ Karenie Women Academy မှ Ethical Leadership and Public Governance Diploma သင်တန်းသားခေါ်ယူတဲ့သတင်းကိုတင်ပြပေးပါမယ်။ Karenie ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီအမျိုးသမီးနဲ့ကလေးသင်ငယ်ရေးရာဌာနကကြီးမှုပြီးတော့ Karenie အမျိုးသမီးသင်တန်းကျောင်းမှ Ethical Leadership and Public Governance Diploma သင်တန်းကိုအခမဲ့ဖွင့်လှစ်သွားမယ်လို့ထုတ်ပြန်ထားပါတယ်။အဆိုပါသင်တန်းကိုအောက်တိုဘာလမှစတင်က3လတာဖွင့်လှစ်သွားမှာဖြစ်ပြီးတော့အမျိုးသမီးနဲ့မိန်းကလေးငယ်များအားတာတူညီမျှပညာရေးအခွင့်အလမ်းများပံ့ပိုးပေးခြင်းဖြင့်စွမ်းဆောင်ရည်မြင့်တင်ပေးရန်ရည်ရွယ်တယ်လို့ဆိုပါတယ်။သင်တန်းတက်ရောက်လူသူများဟာအုပ်ချုပ်ရေး၊ gender ဆိုင်ရာလုပ်ငန်းများနဲ့ပြည်သူ့ဝန်ဆောင်မှုလုပ်ငန်းများကိုစိတ်ပါဝင်စားကအသက်18နှစ်ပြည့်ပြီးသူအခြေခံပညာအထက်တန်းအဆင့်သို့မဟုတ်ညီမျှသောအတန်းပညာကိုပြီးမြောက်ထားသူဖြစ်ရမယ်လို့သိရပါတယ်။ဒါအပြင်လူမှုအတိုင်းအဝိုင်းအကျိုးပြုလုပ်ငန်းဆိုင်ရာအတွေ့အကြုံရှိသူ၊လူမှုအဖွဲ့အစည်းများမှအမျိုးသမီးခေါင်းဆောင်မှုသင်တန်းအခြေခံရှိသူသို့မဟုတ်ပြည်သူ့အုပ်ချုပ်ရေး၊ပြည်သူ့ရေးရာနဲ့ပြည်သူ့ဝန်ဆောင်မှုလုပ်ငန်းများမှဝင်ရောက်ပါဝင်လုပ်ကိုင်လိုသူဖြစ်ရမယ်လို့ဆိုပါတယ်။သင်တန်းကျောင်းဝင်ခွင့်လျှောက်ထားသူများအနေဖြင့်ဝင်ခွင့်အင်တာဗျူးဖြေဆိုရမှာဖြစ်ပြီးတော့သင်တန်းသူ26ဦးကိုစီစစ်ရွေးချယ်ခေါ်ယူသွားမယ်လို့အတည်ပြုထားပါတယ်။လျှောက်လွှာများကိုလူကိုယ်တိုင်ဖြစ်စီ IEC email သို့မဟုတ် signal ကိုဖြစ်စီ2025ခုနှစ်စက်တင်ဘာလ25ရက်နေ့နောက်ဆုံးထားပြီးတော့ပြည်ပို့လျှောက်ထားရမှာဖြစ်ပါတယ်။ရွေးချယ်ခံရသူများကို2025ခုနှစ်စက်တင်ဘာလ29ရက်နေ့မှာအတည်ပြုသွားမှာဖြစ်ပြီးတော့ပပေါင်းဆောင်ပါဝင်မှုနဲ့တာတူညီများမှုအပေါ်အလေးပေးကမတူကွဲပြားတဲ့ဘဝနဲ့အသက်မွေး ေးဝမ်းကြောင်းဆိုင်ရာအထွေထွေရှိသူအမျိုးသမီးများကိုထည့်သွင်းစဉ်းစားပေးမယ်လို့အတည်ပြုထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ခန်းတီမျိုးနယ်မှာပေါ်တာဆွဲဖမ်းဆီးမှုမှလွမြောက်ရန်အရက်သားများကိုပကဖကူညီကယ်ထုတ်တဲ့သတင်းကိုတင်ပြပေးပါမယ်။စက်တင်ဘာလ15ရက်နေ့ကခန်းတီမျိုးနယ်နန်းစီပွန်ဒေသမှအရက်သားမိသားစုများကိုစစ်ကောင်စီရဲ့ပေါ်တာဆွဲစစ်သားစုဆောင်မှုမှလွမြောက်အောင်ခန်းတီမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖကစူမှုနယ်မြေသို့ဆက်လက်ဖြင့်တွားရောက်ကယ်ထုတ်ပေးခဲ့ကြောင်းသတင်းရရှိပါရ။အရေးလိုကယ်ထုတ်ပေးမှုမှာအမျိုးသမီးများနဲ့ကလေးငယ်များအပါအဝင်စုစုပေါင်း35ဦးကိုကယ်ထုတ်နိုင်ခဲ့တယ်လို့သိရပါရ။စစ်ကောင်စီကချင်းတွင်းမြစ်အတွင်ခန်းတီတိုက်တီခန်းတီနန်စီပွန်ကြောက်မော်နဲ့ခန်းတီဘဒူးမုံလမ်းကြောင်းများကိုပိတ်ဆို့ထိန်းချုပ်ထားပြီးတော့နေအိမ်များအထိတက်ရောက်ဖမ်းဆီးမှုများနဲ့မဲနိုင်စီခြင်းဖြင့်အဓမ္မစစ်သားစုဆောင်းတာကြောင့်မြေကမ်းပေးမှရှိတဲ့ကျေးရွာများမှာအရတားများပိတ်မိနေရကစီးပွားရေးကျက်တမှုစေဝါဝယ်ယူရန်အခက်အခဲများနဲ့ရင်ဆိုင်နေရတယ်လို့သိရပါတယ်။စုမှုနယ်မြေအထိရောက်လာသူတွေကိုခေါ်ထုတ်ပေးခဲ့ပြီးတော့ဘဒူးမုံကိန်းနဲ့နေတဲ့နေရာကမိန်ကလေး၅ဦးကိုတော့စစ်တပ်ကဆက်လီနဲ့ပြန်ခေါ်သွားတယ်လို့သိရပါတယ်။ထွက်ပြေးလာသူအချို့ဟာချင်းတွင်းမြေအထက်ပိုင်းမှာရှိတဲ့ကချင်လွတ်မြောက်ရေးတပ်မတော် KIA ထိန်းချုပ်နယ်မြေမှာရှိတဲ့ရွှေလုံငန်းများမှာအလုပ်လုပ်ကြမယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ခါရှယ်နဲ့ပဒေဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။ပြည်တွင်သတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့တော်လိုင်းကြီးကဗျာကန်ထားမှာကိုသားကြီးခရမ်းရေးသားထားပြီးရန်နိုင်ခန်းစားတင်ဆက်ထားတဲ့ဒါဆိုတဲ့တော်လိုင်းကြီးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ဒါငါတို့မှားရင်စားသုံးမိတယ်တဲ့အခွင့်ရေးတွေပါသွားဘူးလား။ယုံကြည်မှုတွေပါသွားဘူးလား။သမိုင်းသူတေသည်နဲ့နိုင်ငံရေးသူတေသည်စီရီတုတေသည်နဲ့ဇေဝတုတေသည်နေရာလွဲမှအသုံးပြုမှုဟာငါတို့ကြောင့်လို့ပဲရိုးစွတ်လိုက်ကြပါမိအောင်တွင်နဲ့ကင်မရာရှေ့ဖြတ်လျှောက်ရဲယုံနဲ့ရှူတင်မင်းသားမင်းသမီးဖြစ်တဲ့ခေတ်မှာငါတို့ဟာအလိုလိုအမှောက်လောကသားတွေပဲဝီယောဒီတွေကြားသေခြင်းဟာအနည်းနဲ့မြန်မတရားသဖြင့်လုံနိုင်ခြင်းတတ္တိဟာတရေဘောကြောင့်စွာကြာဆုံးခြင်းပင်ဖြစ်သည်လိုအပ်တဲ့အချိန်လိုအပ်တဲ့နေရာမှာရှိနေနိုင်ဖို့မလို့အပ်တာတွေဖြည့်ရှင်းရင်းနဲ့ငါတို့ကိုစားသုံးတဲ့နွားတွေဟာပခုံးပူကောင်းနိုင်ပါရဲ့လေဘယ်လူရင်းကထိုးမှန်းမသိတဲ့နောက်ကျောကဒါဟာကျောင်းတော်ရှိအစီရင်ခံရမှာကြောင့်စိတ်ပျော်နေပုံရတယ်ပြည်ရင်းကစစ်ရင်တွင်းကစစ်တစ်စစ်စစ်နေပါပဲပျော်ဆုံးသွားတာကနိဗ္ဗာန်ဘုံရောအနာဂတ်တွေရောပဲကိုသားကြီးခရံ
ရေဒီယိုအန်ယူဂျီမှာဆက်လက်အသံလွှင့်နေပါတယ်။အခုဆက်လက်ပြီးတော့တော်လိုင်းတေးဂီတအစီအစဉ်မှာတေးရီတေးဆိုဒီနွေဦးရဲ့မဆိုင်တလူနီရဲ့မင်းတို့တွေအတွက်သချင်းဆိုတဲ့တော်လိုင်းတေးသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ။
အမေ မပြောနိုင်တော့ဘူးတချို့ဘဝတွေညှော်လင့်ချက်မရှိတော့ဘူးတချို့လူတွေပြန်မလာတော့ဘူးတချို့ဘဝတွေဘာမှမရှိတော့ဘူးအရင်ဒီများလို့နဲ့ဒီနွေရသည်များလဲရေစုံမျောပြီးဒါရင်မင်းသိဖို့လိုတယ်ခံစားတဲ့ဖို့လိုတယ်မဆိုင်တယ်လို့နေတဲ့မင်းတို့ကြောင့်ငါဖို့
ရေဒီယိုအန်ယူဂျီသရရှင်များခင်ဗျာအခုဆက်လက်ပြီးတော့တိုင်းသားဘာသာစကားအစီအစဉ်မှာရခိုင်ဘာသာနဲ့တပတ်အတွင်းသတင်းတွေကိုရူလာတန်တာကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာ
။ဒါလီစွာပါအခုချိန်ကစပြီး Radio NUG တပတ်တော်တော်တွေကိုရခိုင်ဘာသာနဲ့တော်စားပြီးလာဖို့ဖိုက်ပါရယ်။အကျန်ရူလာတန်တာပါမူမေးအစီအစိုင်းမေးရှောင်းလင်းနေခဲ့တဲ့တော်လန်ရီမဟုတ်စစောကိုသီးတာထောင်ရှာရီလို့ယာယီသမတ္တဒူဝါလရှိလာပရိုဂရမ်ရဲ့တောင်းကိုပနာမတောင်းစားပြီးပါမယ်စက်တင်ဘာလစေခရဝါမှာကျောင်းပါခရီမန္တလေးတိုင်းလွှဲတော်အထူးအစီအွေသုံးမြင်းဆောင်2025မှာယာယီသမတ္တဒူဝါလရှိလာကမူမေးအစီအစိုင်းမေးရှောင်းလင်းနေခဲ့တဲ့တော်လန်ရီမဟုတ်စစောသီးတာထောင်ရှာရီလို့ပရိုဂရမ်လိုက်ပါရယ်နှွေဦးတော်လန်ရီမှာလူမျိုးပေါင်းစုံဒေသပေါင်းစုံနာအာအာစုပေါင်းစုံပါဝင်ရေဆိုကလေးကျွန်တော်တို့ဆိုမူမေးအစီအစိုင်မေးရှောင်းလင်းနေခဲ့တဲ့တော်လန်ရီမဟုတ်ဆိုသောတိတာထောင်ရှာပါရယ်ကျွန်တော်တို့မှာပဲ့နိုင်လေးရှိရေရီမဲရှာလေးရှိရေယောင်အပရောင်းတဲတဲမဲမဲဘရာထင်းဆောင်ရောင်းနေရေလုံငန်းဆိုင်အဆောင်ဆောင်လေးရှိပါရယ်သားဆိုင်ရောင်းနေပေဒေတာအလိုက်အစီအမံဘရူထာရီမူပေါင်းတီးလေးရှိထားပြီးဖိုက်ပါရယ်လို့ပြောပါရယ်အစီအဝေးကိုအမျိုးသားညီညွဲရေးအစိုးရယာယီသမတ္တဒူဝါလရှိလာရေထောင်စုလွှဲတော်ကိုစားဘရူကော်မတီဥက္ကဋ္ဌနာမန္တလေးတိုင်းလွဲတော်ကိုစလီတီပရီဒွန်ပရီပါကဖိတ်ကရထရီအေးတီတော်တီမန္တလေးဒေသတော်လန်ရီအာအာစုတီတာရောက်ခါပါရီဆာလာပီကလီဂရောင်းတိုက်ခိုင်မုံဂရောင်းရခိုင်ပြည်သူတီတည်ဆုံရမှုအတော်ဘဘရွန်ထထန်လာတုံပရန်လာဖို့လို့အေအီပရော့ရီတရောင်းကိုတောင်းစားပြပါမယ်အဂရန်ဖာဆိုင်တဲဤလီဂရောင်းတိုက်ခိုင်မုံဂရောင်းရခိုင်ပြည်သူတီတည်ဆုံရမှုအတော်ဘဘရွန်ထထန်လာတုံပရန်လာဖို့လို့ရခိုင်တက်တော်အေအီကထုတ်ပြန်ပရော့ဆိုလိုက်ပါရီရခိုင်ပြည်ကျောက်တော်မူနေကစာတောင်းချောင်းနှစ်ချောင်းကိုအဂရန်ဖာဆိုင်တဲကလီယွန်နောဘုံကရီခါဆော့ဂရောင်းကျောင်းသားကျောင်းသူစေကိုဦးတီဆုံခါရမုံရခိုင်ပြည်သူတီတီဆုံခါရမုံအတော်ရခိုင်တက်တော်အေကအကူပိုင်ထုတ်ပြန်ပြညာလိုက်ပါရယ်အဂရန်ဖာဆိုင်တက်စော်ဆိုင်ရှုံနေပြီကေနေမင်းဆုံရှုံမုံတင်းမြလာစောနောအမရာသရီဘောဂရောင်းပြီကေဂုံတိုက်ခမေးစောနောဆိုင်ဖာဆိုင်ရာပိုင်မက်တီထားအရဲဖာပိုင်မက်တီကိုအငရုကရိဘနာဘုံကရီမုန်တိဇာတိုက်ပရုလောက်ခရီလို့ထုတ်ပြန်ရှာမှာဖော်ပြထားပါရယ်အဂရန်ဖာဆိုင်တက်စော်လူမျိုးရေအမုံတရာတိကိုအခရိခံပြီကေလီဂရောင်းကနေဘုံကရီမုန်တိဇာတိုက်လုံးနေပြီကေစက်တင်ဘာလစင်နရာနေညင်ခါဖာတနာရီငါမနေအရှင်ကျောက်တော်မလို့တရာတပောင်ဂျီရာကပညာပန်ခေါနာအမရန်တိုက်ကိုပိုင်းအထာတင်းကြောင့်ကိုတိုက်လီယောင်နောင်းပေါင်ငရာဘုံနှလုံးကရိရှာတိုက်ခိုက်ခါရီလို့သိရပါရီစိုက်တဲကားကရိရှာရီဘုံနှလုံးစောပညာပင်ခေါကိုပိုင်အထာတင်းစာတန်ကြောင့်ရီတီတီကြာရောက်ပေါကွေပြီကေကျောင်းသားကျောင်းသူစေကိုဦးရီဆောင်းနောက်ဆောင်တည်ဆုံလာခါရီပိုင်22ဦးတန်ရာရာခါရီလို့အသိပြပါရီအဂရန်ဖာစိုက်တဲစောအခုနိုင်အတော်လီဂရောင်းတိုက်ခိုင်မှုတိစာတိုက်ပူလောက်ခါစောမှာဇန်နဝါရီလရှိုင်းရာနေကရမ်မင်းမုန်နေကျောင်းနေမောဂျီရာကိုလီယောင်နောင်းဘုံကရီမုံဂရောင်းအရဲသား20ခါဦးတည်ဆုံခါရီဇန်နဝါရီလဆေးရှိုင်းရောင်းနေ့မှာလေမရောက်ဦးမလို့နေရန်ရှောင်းရာအနီတဝိုက်ကိုလီယန်နောင်းဟွန်ဂရီခါဆော့ဂရောင်းအရှင်နောင်းအမျိုးသမီး20ရှိုင်းဦးတည်ဆုံခါရီလို့ရခိုင်တက်တော်အေအေကမဲတန်းနဲ့တကွဖော်ပြထားပါရီယွန်အဘရောင်းမေလာဆေးသုံးရောင်းနေ့မှာလေပြသေးတော်မလို့နေထွန့်ရဝေရာဟောင်းကိုစိုက်တဲ့ကလီယန်နောင်းဘုံဂရီခါရီအတော့အရဲသားဆေးနှုတ်ဦးတည်ဆုံခါပြီကေမေလာဆေးလေးရောင်းနောင်းဆေးငါရာနေ့ဒီမှာဆိုကေကျောက်တော်မလို့ရာမာရဲကွာကိုဘုံဂရီခါရီအတော့အရဲသားရှိုင်းဦးတည်ဆုံပနာဩဂတ်စ်လစင်ငါရနင်ကလေးမရောဦးမရောတိုင်းကျင်ရဲကွာကိုလီယောင်နောင်းဘုံဂရီရဲ့တွားကရောင်းအရဲသားစင်ငါဦးတင်ဆုံခါရရီလို့သိရပါရယ်အခုပိုင်အဂရန်ဖာဆိုင်တက်ကရာဇဝဲမုတ်တီနောက်လူသားမရွန်ရဲ့ပေါ်ကျွလွယ်နေစောကိုနိုင်ငံတကာအဖွဲ့စီတီအနေနဲ့လာပိုက်ကရေမနေပေးထီရောက်အပါရယ်အရိယူမုတ်တီလုံဆောင်ဖို့ရခိုင်တက်တော်အေအေကတောင်းဆိုထားပါရယ်ယွန်ဘရောင်းတရမနာတာမုံကိုရှိုက်ခေါမဲနိုရီလူပုတ်ကိုအဖွဲ့စီတီနော ပူပေါင်းပြီးကဒရမနာတာမူရာရီအထိဆောင်ရလာဖို့ဖရိုက်တီပိုင်ဘရိုင်းမုတ်ကျူလွန်ရီလူကျူလွန်ဖို့စီခိုင်ရီလူနောက်ပါဝါဘဲဖာတီလူဒီကိုဗဘရန်ထထန်လာတုံပြန်လာဖို့လို့ရခိုင်တက်တော်အေအေကကြေညာထားပါရီဇာလာပြီးကကြောက်တော်စာပန်ဂရောင်းဘုံဂရိခေရာမှုဖရိုက်ဆိုင်ကို UNICEF ဆိုရင်ကစထုံကျူလွန်သူအမရင်ကိုရှန်လဲထားရတဲ့တော်ကိုတောင်းစားပြပါမယ်ရခိုင်ပြည်နယ်ကျောက်တော်မြို့နယ်တရတပောင်ကျေရွာကပုဂ္ဂလိကစားပောင်ကြောင့်ကိုစိုက်ကော်မရှောင်ကညင်ခါဖာဘုံဂရီတိုက်ခိုက်ခါဆိုကအရှေငေတီးတီဆုံးဒန်ရာရာခါရီဖရိုက်ဆိုင်ကိုကုလသမဂ္ဂအရှေဒီရေမုံငွေအဖွဲ့ UNICEF ကအလွန်အမော့ဆိုရင်ကြောင့်ထုတ်ပြန်လာပါရီစက်တင်ဘာလဇေနရာနေ့လီကောင်တိုက်ခိုက်မှုအတွင်း Grade 8ကနေပြီးက Grade 2ရို့မှာပညာတော်လူနေခဲ့တဲ့ကျောင်းသားကျောင်းသူ6ဦးအထိတီဆုံးခါရာရီဖရိုက်ဆိုင်ကို UNICEF ကသဖို့ထားထုတ်ပြန်ခါဆိုဖရိုက်ပြီးကကျူးလွန်သူနာမည်ကိုတော့ခါဖော်ပြထားခရမ်းမရှိပါအဆိုပါတိုက်ခိုက်မှုဤလာသိတရခဲနာမည်ကိုဖော်ပြခရမ်းမရှိကလေးတိုက်ခိုက်မှုဆော်ရခိုင်ပြည်မှာပုံမူပြီးကဆိုဝါလာရေအကရင်ဖာတရဖရိုက်ပြီးကအရှိတီနောက်မိသားစုတိဆော်အဆိုဝါဆွန်အကျိုးစားတိကိုခန်းစားနေကြရလို့ဆိုပါရီအရှိအငရီတီအပေါ်မှာအကရင်ဖာမှုရက်တန်ရာဖို့လို့ UNICEF ကတောင်းဆိုထားပြီးကစာအဝေးစီကိုတောင်းဆိုရေးဆိုသောမပါရှိပါရခိုင်အမျိုးသားအဖွဲ့ချုပ်အရာခတက်တော် ULAAA ကပညာပင်ခေါနာအမရွန်တိုက်ကိုပိုင်အထာတင်းချောင်းစာတောင်ချောင်းတီကိုစိုက်ကော့မရှောင်တဲကဘုံဂရီတိုက်ခိုက်ခါရီကနာရီပိုင်အကရာမာပေါင်တဒေါထုတ်ပြန်ခါရီပိုင်တီဆုံဒေရာရာခါရီចောင်းသားចောင်းသူတီဤနံမေဒဲပုံအရှာလာအသိစိတ်ကိုပါထဲမှန်အသိပီးထုတ်ပြန်ထားပါရီစိုက်ကော့မရှောင်ဝါဒါဖရန့်တယ်လီဂရမ်ရှယ်နေဒီမှာဘုံဂရီခန်ရာပြီကတီဆုံရလူတီဆော်ចောင်းသားចောင်းသူမဟုတ်ပေ AAE စိုက်ဆောင်နဲ့တားနေလူတွေဖိုက်တယ်လို့တဒောင်းမှာဖရန်ဝင်နေခဲ့ပြီးကစိုက်ကော့မရှောင်တဲကအဆိုပါအဆူလိုက်ပုံလိုက်ဘုံဂရီတဲ့ဖရန်မုံကိုကျူးလွန်ခါကောင်ကိုဖော်ပြဝန်ခင်ခါခဲ့ပါရီဆာလာပိကေဘုဒ္ဓတောင်မှာအာရာခတက်တော်အေအေကမိုင်ရှောင်လော်ရီတီဆာလာလောက်ဆောင်ခါရီတဲ့တောင်းစားပြပါမယ်ရခိုင်ပြည်ဘုဒ္ဓတောင်မလို့နေမှာအာရာခတက်တော်အေအေကမိုင်ရှောင်လော်ရီတီဆာလာလောက်ဆောင်နေရလို့အာကန်ပရင်ဆက်မီဒီယာကဖော်ပြထားပါရီစက်တင်ဘာလဆေရာနာဆေးသုံးရနေ့တိမှာတရာပရန်ရာတိုင်စာတောင်ကြောင့်ဝင်ကြမှာမိုင်းရှောင်းလောင်းရီဆာလာဆောင်ရခပြီးကိုလာမရီထွားမိုင်းတလုံးနှလားမမိုင်းငါလုံးအပါဝံမရင်မောင်းမိုင်းတီကိုရှောင်းလောင်းနိုင်ခရီလို့ဆိုပါရီဘူးတိတော်မလို့နဲ့မှာတိုက်ပွေးကလာတော့စိုက်ကော့မရှောင်းတဲကသူတို့တဲဆွေးခရီနေရာတင်းနော်တဲဆောရာလန်တလျှောက်တော့တောင်ရခွန်လီခွန်တီမှာမရင်မောင်းမိုင်းတီကိုရေရေရှောင်းရှိရှိထောင်ခရီပိုင်စိုက်ကျင်လာနေတီကိုလေမဆောင်မခွန်ဆွန်ပိုက်ထားခရီလို့သိရပါရီအဂရန်ဖာဆိုင်တဲဤလူမဆန်ရီလိုရက်တီကောင်ဝင်စာရီအတော်တော်တောင်တီကိုမိခိုအားထားရရီဒေတာခန်တီထောင်းခွီဟာစာရာထွားကက်ကေမိုင်းနောင်းမိန်ဘနာတီဆုံရီထိခိုက်တန်ရာရာခရီဆိုင်တီလေအမြာဂရီကုံတွေးရာကက်ပါရီအာရခပရိသူတော်လန်ရီအဆိုရာအနေနော်ရိုးနေတိုင်းမှာမိုင်းအန်ဒရီဆိုင်ရာပညာပီဟော်ဘရဝေတီဘရူလောက်ခရောင်းမိုင်းအန်ဒရီသတိပီဆိုင်ပုတ်တီဆိုင်ထူခရောင်းမိုင်းအသိပညာပီလာကင်းစာဆောင်တီဖရန်ဝီခရောင်းတို့လုံးဆောင်နေရပိုင်အာရခဆိုင်တီတော်တီကလေမိုင်းရှောင်းလော်ရီလုံငင်းတီကိုဒီဇိုင်းမဲ့မဲ့လုံးဆောင်လို့ရှိရလို့သိရပါရယ်အခုတောင်စပိခရတဲ့တောင်တီကို Radio NUG အဖွဲ့သားတီကပြပို့ထားဆော့ခိုက်ပါရယ
် Radio NUG ရဲ့သောတာရှင်မိဘပြည်သူများရှင်ကျမတို့ Radio NUG ရဲ့မနက်၈နာရီခွဲနဲ့ည၈နာရီခွဲတနေ့နှစ်ကြိမ်လိုင်းတူထုတ်လွှင့်မှုတွေကိုအောက်တိုဘာလဆန်းကစတင်ပြီးရနာတော့မှာဖြစ်တဲ့အကြောင်းအသိပေးအပ်ပါရယ်ရှင်လာမယ့်အောက်တိုဘာလ၁ရက်နေ့ကစတင်ပြီး Radio NUG အစီအစဉ်တွေကို Facebook, YouTube, Spotify, TikTok နဲ့ live.radionug.org internet တို့ကနေပုံမှန်အတိုင်းဆက်လက်ထုတ်လွှင့်သွားမှာဖြစ်တဲ့အတွက်အစီအမပြတ်နားဆင်နိုင်ကြပါကြောင်းအသိပေးတင်ပြအပ်ပါတယ်ရှင်
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာ line to 16 meter 19.89 MHz ညပိုင်း၈နာရီခွဲမှာ line to 25 meter 17.64 MHz တွေမှာဓာတ်ရိုက်ဖမ်းလို့နိုင်စေနိုင်ပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွေသားတွေကဆုတောင်းနေတာပို့တာလာပါတယ်ရှင်။မြေသားညီမတွေအစိုးရရဲ့စက်သွေးရေးသတင်းအချက်အလက်တွေပညာဝန်ကြီးဌာနကထုတ်လွှင့်နေတဲ့ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။ အရေးတော်ပုံအောင်ရမည်